မနက်ကမှဒီမိုကရေစီချက်ချင်းပြန်တည်ဆောက်ရေးလက်တွဲလှုပ်ဆောင်သွားကြဖို့အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယား၊နိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်တွေရဲ့ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့အဓိကထားဆွေးနွေးခဲ့ကြတဲ့တောက်ချာနဲ့ဆွေးနွေးပွဲတွင်ကိုဗစ် -19 ကာယောဂါအခြေအနေဥရုယာတိပြောင်းလဲမှုအခြေအနေကိုပြင်မြန်မာအခြေအနေပတ်သက်ပြီးတော့ပါထည့်သွင်းဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲအပြီးထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယား နိုင်ငံတော်လုံခြုံရေးဆိုင်ရာဂျန်ဘေးပုဂ္ဂိုလ်တွေဖြစ်ကြတဲ့ဂျိတ်ဆူလီဗန်၊ရှီငရူကီတာမူရာနဲ့ဆူဟွန်တို့ဟာအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်အနပိုလစ်မြို့ကရေတပ်အကယ်ဒမီမှာတောက်ကြာနေကတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲဟာဇန်နဝါရီလ20ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့တက်လာပြီးခဲ့ကြဆိုရင်မဟာမိတ်သုံးနိုင်ငံကြားအဆင့်မြင့်တာ ဆွေးနွေးကြတာပါ။အဲ့ဒီခီးစုနေအတွင်းမှာလဲဝန်ကြီးဘလင်ကန်ကမြန်မာနိုင်ငံမှာဆရာနာဒိနာကိုကန့်ကွက်တယ်လို့ဆန္ဒပြသူတွေကိုဂျပန်နေနေနာရဆိုင်ဖို့ဖမ်းဆီးထားသူတွေအားလုံးကိုချက်ချင်းပြန်လွတ်ပေးဖို့နဲ့ဒီမိုကရေစီနှိမ့်ချရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရလက်ထဲအာဏာပြန်လွှဲပေးဖို့တောင်းဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးလူမှုအပေါ်အကြမ်းဖက်ပြုခွဲတဲ့လုပ်ရက်တွေကိုပြစ်တင်ရှုတ်ချပြီးတော့တရားဥပဒေစိုးမိုးမှုရှိဖို့ဒီမိုကရေစီပြန်တည်ဆောက်ဖို့နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့အိန္ဒိယနိုင်ငံသားရဲ့ဌာနတောက်ကြားနေတဲ့သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရကတိုက်တွန်းခဲ့ပါတယ်။